Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါးဒီ2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင
်ကျွန်တော်တမောင်သားမဥဝင်းမင်းနဲ့အတူသတင်းတွေကိုကြေညာပေးမှာပါ။ဂရိတ်သတင်းတွေထဲမှာတော့မလီတိုင်ဝန်ကြီးချုပ်ဟောင်းဒေါက်တာဆော်မြင့်မောင်ကိုစစ်ကောင်စီအထူးတရားရုံးကထောင်ဒဏ်၄နှစ်ချမှတ်လိုက်တဲ့သတင်း၊ဒီမှာစစ်တပ်ပိုင်လုပ်ငန်းတွေက Facebook အလုံးပြုနေတာတွေကိုပိတ်ပင်လိုက်ပါတယ်။ပြီးတော့နိုင်ငံတကာတကင်းတွေဖြစ်နိုင်ငံကောင်းဆောင်တွေတွေ့ဆုံကြပြီးတဲ့နောက်မှာလက်ရှိခြေနေအားထိတ်တန့်ရင်ဆိုင်ခြေနေကိုတွေ့ဆုံဆွေးနွေးဖြေရှာကြရမယ်လို့ရုရှားကပြောလိုက်ပါတယ်။အဲ့ဒီလိုသတင်းတွေနဲ့အတူအခြားသတင်းတွေကိုလည်းကြားကြရပါပ
ါ။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်ဒီမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီရဲ့အထူးတရားရုံးကနေအမှုသုံးမှုအတွက်ထောင်ဒဏ်၄နှစ်ဒီကနေ့အမိန့်ချလိုက်ပါတယ်။ချမှတ်ထားတဲ့ပြစ်ဒဏ်အတွက်အယူခံဝင်မှုရှိပါသလား။
ဒီအရောမဝင်ဘူးပြောတယ်ပေါ့နော်။ကျန်တဲ့ဒီဒါကြီးနဲ့ခွာရတယ်လို့လည်းကြောက်နေတယ်ပေါ့။တောင်းလို့မသိရသေးဘူး။ဆရာကဒီနေ့ကတော့သမိုင်းဝင်တဲ့လေးတနည်းလေးဆိုပြီးတော့ဆရာပြောထားတယ်ပေါ့နော်။ဆရာကရခွင်မှာပေါ့
။ဒေါက်တာဇော်မြင့်မောင်ရဲ့ရှင်းနေပြောခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်။ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာတော့အသေးဆုံးရုပ်အလောင်းလေးဒီကနေ့ထပ်မံတွေ့ရှိပါတယ်။မန္တလေးမှာတော့ဆရာသာသိမှုစန့်ကျင်တဲ့ဆန္ဒပြတဲ့သူတွေတပိတ်မဆခင်မှာပဲစစ်ကောင်စီဘက်ကအကြမ်းဖက်ကားနဲ့တိုက်ပြီးဖြိုခွင်းတာခံရပါတယ်။မြန်မာပြည်ထဲမှာတော့အင်တာနက်သုံးဆွဲမှုနှုံထားတွေကိုဒီကနေ့ကစလို့နှစ်ဆတွန်းပြင်ပြီးတော့ကောက်ခံပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအမှုသုံးမှုကိုထောင်ဒဏ်၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကဒီနေ့အမိန့်ချလိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်95အတွက်ထောင်ဒဏ်နှစ်ချမှတ်ခဲ့ပြီးသဘောဘေးအန္တရာယ်ဆိုင်ရာအမှုပုံမှန်25နဲ့ထောင်ဒဏ်နှစ်နဲ့ပုံမှန်30ကာကြီးအတွက်ထောင်ဒဏ်တစ်နှစ်တဘောင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဥပဒေအတွင်းထူးတရားရုံးကအမိန့်ချလိုက်ပါတယ်။ဒါကြောင့်ဆွဲချက်သုံးမှုအတွက်စုစုပေါင်း၄နှစ်ထောင်ဒဏ်ချမှတ်ခံရတာပါ။ February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း NLD ကထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုက်တာဝန်ရှိသူအနေနဲ့ဒေါက်တာဆောင်မြင့်မောင်ကိုပုံမှန်95ခါဝင်းနဲ့တရားစွဲခဲ့တာဖြစ်ပါလေ2021ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးပင်ပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးတဲ့တဦးအသိပေးသတိပေးမိသားစုစီမံချက်ဖွင့်ပွဲကိစ္စမှာလည်းတဘောဝဘေးအန္တရာယ်ပုံမှန်25နဲ့ရောပုံမှန်30နဲ့ပါညီဆွနဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါလေဒီကနေ့ချမှတ်ခဲ့တဲ့တရားစီရင်ချက်နဲ့ပတ်သက်လို့ဒေါက်တာဇော်မြင့်မောင်ဘက်ကအယူခံမဝင်လို့ပေမဲ့မိသားစုသဘောထားရယူရမှာမို့အထက်တရားရုံးဆင့်ဆင့်အယူခံဆက်တက်ဖို့ကိစ္စကိုမပြောနိုင်သေးဘူးလို့ရှင်းနေကပြောကြပါတယ်။ဒီကနေ့အမိန့်ချတဲ့အမှုသုံးမှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆဲမှုတဲကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာအာခရီအမှု၅မှုရွေးကောက်ပွဲကာလမလျော်စွာသုံးပြီးမဲလွဲသုံးစားမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှု၂မှုအပါအဝင်အမှု၇မှုကိုဆက်ပြီးကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဒီကနေ့မှာဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝင်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်95ခါဝေးအမှုနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်
။မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းအားလုံးကို Facebook ပိုင်း Meta ကုမ္ပဏီကအရေးယူပိတ်ပင်ကြောင်းထုတ်ပြန်လိုက်တယ်လို့စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook စာမျက်နှာတွေကိုလည်းဒီနေ့ကစပြီးဖယ်ရှားလိုက်ပါပြီ။ဆရာနာသင်ခဲ့တဲ့ February လကတည်းကစလို့စစ်တပ်ပိုင်းလုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင်းလုပ်ငန်း Facebook အကောင့်တွေကိုပါဖယ်ရှားပစ်လိုက်တာပါအခုလိုနောက်ဆက်တွဲအရေးယူရတာကမြန်မာစစ်တပ်ရဲ့အကြမ်းဖက်လူခွင်ရေးချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတာကိုစစ်တပ်စီးပွားရေးလုပ်ငန်းတွေကငွေထောက်ပံ့ပေးခဲ့တာကြောင့်လို့အခုလိုအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်အခုလိုအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အရက်ဘက်လူမှုဖွဲ့တွေရဲ့မှတ်တမ်းထောက်ထားတွေကိုအခြေခံကူကားခဲ့တယ်လို့ Facebook ပိုင်း Meta ကုမ္ပဏီအာရှပစိဖိတ်ဒေတာပြည်သူ့ရေးရာမူဝါဒဆိုင်ရာညွှန်ကြားမှု Rafael Frankel က Reuters သတင်းဌာနကိုပြောပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးကော်မရှင် IIMM ရဲ့2019ခုနှစ်အစည်းအဝေးခန်းစားနောက် Justice for Myanmar အဖွဲ့နဲ့ Burma Campaign UK အဖွဲ့တို့ရဲ့သုတေသနတွေ့ရှိချက်တွေအပြင် ရပ်ဘက်အဖွဲ့တွေနဲ့ဆွေးနွေးကြတာတွေပေါ်မှာလည်းအခြေခံလွှတ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်။ဒီလုပ်ငန်းတွေရဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100,000ကျော်ကိုဖျက်ချခဲ့ပြီလို့လည်း Mr. Franken ကပြောပါတယ်။ဒီလိုလှုပ်ဆောင်ဖို့ကိစ္စကိုတောင်းဆိုခဲ့တဲ့ဗြိတိန်ခြေဆိုင် Burma Campaign UK အဖွဲ့ကလည်း Facebook ရဲ့အခုလိုရည်ရွယ်မှုကိုကြိုဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ယူကရိန်းကိုကျူးကျော်တာနဲ့အမေရိကန်ကတုံ့ပြန်မဲ့ခြေလှမ်းတွေကိုသမ္မတ Biden ကရုရှားသမ္မတ Putin ကိုချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတိုက်တွေ့နေတဲ့အခြေအနေဖြစ်ရုရှားကအတိအမှတ်ပြုလိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့သမ္မတဦးတို့ရဲ့ဗီဒီယိုစီးဝေးမှာအမေရိကန်သမ္မတဘိုင်ဒန်ကယူကရိန်းကိုမကြည့်ကြော်ဖို့သတိပေးလိုက်ပြီးကြည့်ကြော်ခဲ့ရင်ရုရှားကိုစီးဝေးအရာပိတ်ဆို့အရေးကြီးမယ်လို့ပြောကြားခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုစစ်ပစ္စည်းပံ့ပိုးတာအပအဝင်ကာကွယ်ရေးဆိုင်ရာအကူအညီတွေကိုတိုးမြှင့်ပေးပြီးနေတို့မှာမိတ်တွေရဲ့အင်အားကိုလည်းပို့ပြီးတိုးမြှင့်သွားမယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးတက်ဆူလီဗန်ကပြောကြပါတယ်ပြင်းမှမှုတွေလျှော့ချပြီးတန်မှန်ရေးရပြန်လဲဆောင်ရွက်ဖို့လဲသမ္မတဘိုင်ဒန်ကတောက်ဆိုခဲ့တဲ့အကြောင်းခေါင်းဆောင်သူဆွေးနွေးပွဲပြီးအင်ပီတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်နှစ်နာရီကြာအဲ့ဒီအစည်းအဝေးမှာနေတို့တပ်တွေကိုအရှိတ်ကိုဆက်လက်တိုးမလာအောင်အမှတ်ခံဖို့ရုရှားကတောက်ဆိုခဲ့ပါတယ်အခုလိုကြုံတွေ့နေရတဲ့အခြေအနေတွေကိုရှုပ်ထွေးတဲ့ထိတ်တဲရင်ဆိုင်အခြေအနေလို့ရုရှားဆိုရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတုံ့နှုံးခေါ်ဆိုသွားပြီးနိုင်ငံအရာရှိတွေကမကြမီတွေ့ဆုံဆွေးနွေးကြမယ်လို့ပြောပါတယ်နိုင်ငံကောင်းဆောင်တယောက်ဟာလည်းထပ်မံတွေ့ဆုံဖို့လိုအပ်တယ်လို့ဆိုသွားပေမဲ့အချိန်ကာလကိုတော့ဗုဒ္ဓနေ့ကသတင်းစာရှင်းလင်းပွဲမှာပြောမသွားခဲ့ပါဘူး
။ဂျာမနီလွှတ်တော်က Olaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပြီး6ရောက်မြောက်ဝန်ကြီးချုပ်အဖြစ်တင်ပြလိုက်ပါတယ်။ဒါဟာဥရောပသမ္မဂရဲ့လူကြီးအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကဲ16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာအပြောင်းလဲကာလအသစ်ကိုစဖွင့်လိုက်တာပါ။ဒီနေ့လွှတ်တော်စည်းဝေးမှာအမတ်395ယောက်က Olaf ကိုထောက်ခံခဲ့ကြတာပါ။အော်လတမအမတ်နေရာ936နေရာရှိတဲ့အနေနဲ့သူ့ရဲ့သုံးပါတီညီမောင်အဖွဲ့ကအမတ်နေရာ416နေရာကိုရရှိထားပါတယ်။ဂျာမနီကိုပုံမှုခင်မီတိုတက်အောင်လုပ်ပြီးရာသီဥတုပြောင်းလဲကိုဟန်ကြားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှုစ်ရဲ့အစိုးရတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးပါတီတောင်အချင်းယူနှိမ့်လို့ရမယ်သူ့ညီမောင်အစိုးရအနေနဲ့အမြန်ဖြည့်ရှင်းဖို့လိုနေတဲ့လက်ရှိအပြင်းထန်ဆုံးကိုဗစ်ဘေးနဲ့ချက်ချင်းရင်ဆိုင်နေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ရှုစ်ကိုဝန်ကြီးချုပ်ဖြစ်ဂျာမနီကဂျာမနီသမ္မတကတရားဝင်ခန့်ထားလိုက်ပြီးဒီနေ့နေ့လည်းနှောင်းပိုင်းမှာပဲအော်လတ်တိုဥက္ကဋ္ဌရှေ့မှာချန်စစ်စာကျင်းပခဲ့ပါတယ်ခင
်ဗျာ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ည5.25 kHz 11683ည5.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာ COVID-19 ရောဂါကူးစက်ခံရတဲ့ကုလသမဂ္ဂရာရှိသူနဲ့တွေ့ဆုံခဲ့ပြီးတာကြောင့်လာမယ့်ရက်နေ့ငယ်ပြင်ပတဲ့အဆက်အသွယ်ဖြတ်တောက်ပြီးတိကျခွင့်နေရမှာဖြစ်တယ်လို့တတ်မှန်သတင်းရကွက်ကပြောပါတယ်ဒီနေ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂသတင်းလောက်များအတင်နှစ်ပတ်လည်တွေ့ဆုံပွဲမှာအတွင်းမှုချုပ်ကိုအထူးအဲ့တဲ့တော်အဖြစ်ဖိတ်ကြားထားပါတယ်။အတွင်းမှုချုပ်ကဂျာတာပရိနစ်မှာနိုင်ကသမ္မတမိုဟာမက်ဘန်ဇောမ်ဦးဆောင်တဲ့အကြမ်းဖက်မှုနဲ့ရာသီဥတုဖောက်ပွန်ကြောင်းလဲမှုတိုက်ဖျက်ရေးစိန်ခေါ်မှုဆက်ရာကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးကိုတက်ရောက်ဖို့လည်းစီစဉ်ထားခဲ့တာပါ။အသက်82နှစ်အရွယ်အတွင်းမှုချုပ်ဂူတာရက်စ်ကတော့ရှေ့လာမဲ့လူချင်းတွေ့ဆုံမဲ့စီစဉ်အားလုံးကိုဖျက်သိမ်းလိုက်တယ်လို့တန်တမန်သတင်းရကွက်က AFP ကိုပြောကြားပါတယ်။မနေ့ကနယူးယောက်ကိုရောက်လာတဲ့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့နီဂျာသမ္မတဘန်ဇောမ်ကဒီသတင်းပတ်ကုန်အထိနယူးယောက်မှာဆက်ရှိနေမယ်လို့ခန့်မှန်းပြီးဝါရှင်တန်မြို့တော်ကိုခီးဆက်มาဖြစ်ပါတယ်။လောလောဆယ်အတွင်းမှုချုပ်အန်တိုနီဂိုတရက်စ်ဟာသူ့ရဲ့အခြေအနေနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကစုံတရားပြောဆိုဖို့သတင်းစာရှင်းလင်းပွဲမှာညင်းဆိုပါတယ်
။တရုတ်မှာလုံမဲ့အိုလံပစ်ပွဲကိုအမေရိကန်ကသပိတ်မှောက်ပြီးတရုတ်နဲ့တင်းမာနေတဲ့ဩစတြေးလျကလည်းထပ်သပိတ်မှောက်လိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကအခုလိုသံတမန်ကြီးကတပိတ်မှောက်လိုက်ပြီးလို့ဒီနေ့ကြေညာခဲ့ရမှာတရုတ်ခွင်ရေလူခွင်ရေချိုးဖောက်မှုအပြင်နှစ်နိုင်ငံတင်းမာနေတာတွေကိုဆွေးနွေးဖို့ညှင်းထားတာကြောင့်လည်းပါတယ်လို့ထည့်ပြောခဲ့ပါတယ်။အခုလိုသံတမန်ကြီးကတရုတ်ဆောင်ရာသီအိုလံပစ်ပွဲကိုတပိတ်မှောက်တာကြောင့်အခမ်းအနားတွေကိုဩစတြေးလျအစိုးရရရှိတွေမတက်တော့ဘဲအားကစားသမားတွေပဲတက်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။တရုတ်ဘက်ကတော့အမေရိကန်ဘက်ကစတပိတ်မှောက်တာကိုနိုင်ငံကြီးကအားကစားကိစ္စနဲ့မရောဖို့အိုလံပစ်ပဒိညင်မှုကိုချိုးဖောက်တာဖြစ်တယ်လို့နောက်နှစ်နိုင်ငံကြားဆွေးနွေးပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေနိုင်ပြီးတံပြန်တာတွေပါလာမယ်လို့သတိပေးခဲ့ပါတယ်။ဩစတြေးလျနဲ့တရုတ်ကြားမှာတော့ မကြာခင်နှစ်တွေကစပြီးတင်းမာမှုတွေတိုးလာခဲ့ရမှာဩစတြေးလျဘက်ကတရုတ်နည်းပညာကုမ္ပဏီကြီးဟွာရေးကို 5G ကွန်ရက်ဆောက်ဖို့ပိတ်ပင်ခဲ့ရတာကစခဲ့ပြီးနောက်ကိုဗစ်ဆာကိုစုံစမ်းရေးကိစ္စတွေနဲ့ဆက်ဆံရေးပို့ပြီးဆိုးဝါးလာစေခဲ့ပါတယ်ခင်ဗျာ
။နိုင်ငံရေးခလုံးကွေဥပဒေကို UK ကစုံလိုက်ပြောင်းလဲပစ်ဖို့စဉ်းစားနေတဲ့အတွက်ဩစတြေးလျနိုင်ငံမဲဘုံမြို့မှာရှိတဲ့ဗြိတိရှ်ကောင်စီဝင်ရုံးရှိမှဒုက္ခသည်အရေးလှုပ်ရှားတက်ကြသူတွေကဗုဒ္ဓနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီအဆိုပြုဥပဒေအရနိုင်ငံရေးခလုံးကွေလျှောက်ထားတာကိုတိုင်းပြည်ပြင်ပမှာပဲ UK ကလက်ခံစဉ်းစားဖို့စီစဉ်လိုက်တာပါ။ဩစတြေးလျနိုင်ငံကလည်းလွန်ခဲ့တဲ့စနေကအလားတူမူဝါဒတက်ခွန်ချမှတ်ဆောင်ရွက်ခဲ့ပါတယ်။သင်းမောနဲ့လာကြတဲ့ဒုက္ခသည်တွေကိုပေါ့ပူဝါနယူကီနီနဲ့နောက်ထပ်ကျွန်းနိုင်ငံတွေမှာစခန်းဖွင့်ပြီးထားခဲ့ပါတယ်။ဩစတြေးလျနိုင်ငံကတင်းကျပ်တဲ့ပြည်ဝင်ခွင့်မူဝါဒကိုလည်းကျင့်သုံးခဲ့ပါတယ်။ဒုက္ခသည်အရေးဆောင်ရွက်သူတွေကတော့ဒီလိုမူဝါဒဟာဒုက္ခသည်တွေကိုကိုရောစိတ်ပါဒုက္ခများစေတယ်လို့ပြောကြားကြပါတယ်။ဩစတြေးလျပုံစံမူဝါဒဥပဒေတွေဟာရက်စက်တဲ့လူမျိုးခွဲခြားရေးဘေးအန္တရာယ်ဖြစ်တယ်လို့ Refugee Action Collective ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားပါတယ်။ Papua New Guinea နဲ့စာချုပ်ကပြီးဆုံးသွားပြီမဲ့နော်ရုကျွန်းနိုင်ငံနဲ့စာချုပ်ကဩစတြေးလျနဲ့ဆက်လက်ရှိနေပါတယ်။လူသားချင်းစာနာထောက်ထားမှုအစီအစဉ်အမျိုးမျိုးအောက်မှာဩစတြေးလျနိုင်ငံကတစ်နှစ်ကိုဒုက္ခသည်13,900အထက်ဗီဇာပေးပါတယ်။
တရုတ်အနေနဲ့နိုင်ငံခြားစစ်တင်တန်းတွေတွန်းပြင်ပြီးကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုဩစာညောင်းဖို့လှုပ်နေပြီလို့သုံးသပ်သူတွေကဆိုပါတယ်။မြန်မာကလည်းအဓိကစစ်တင်တန်းတွားယူနေရတဲ့တရုတ်နိုင်ငံဟာနိုင်ငံခြားစစ်ပညာလေ့လာသင်ကြားရေးတိုးချဲ့ပြီးဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံတွေမှာအရင်ဆင်လာကြီးခဲ့တဲ့စင်ဟတ်စတက်ကတို့သွားတက်တာထက်ကျော်တက်ဖို့လှုပ်နေပြီလို့ဗြိတိန်သုတေသနအဖွဲ့ကထောက်ပြလိုက်ပါတယ်။ဗြိတိန်ခြေဆိုင်မူဝါဒရေးရာသုတေသနအဖွဲ့ Civitas ကအရင်စင်ဟတ်ကိုအဓိကပို့သွားတဲ့အာဖရိကနိုင်ငံတွေပါဝင်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကအလေလက်နဲ့ထိပ်ပိုင်းအဆင့်စစ်ရာရှိတွေဟာအခုတရုတ်စစ်တပ်ကတူပေါင်း20ကနေတင်တန်းတွေပို့ရရမယ်လို့အစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ဒီအစိုးရခန်းစာရအရင်90အတွင်းနိုင်ငံပေါင်း120ကစစ်တပ်ကတူចောင်းသားပေါင်း5,000နီးပါးဟာစင်ရစ်တပ်ကတူကပွဲရခဲ့ပြီးသူတို့နိုင်ငံအသီးသီးကစစ်တပ်တွေကိုပြန်ဥဆောင်မှုပေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့2015-2018ခုနှစ်မှာတော့အာဖရိကန်စစ်ရာရှိပေါင်း2000ကိုပဲစင်ရစ်ကမွေးထုတ်နိုင်ခဲ့ချိန်မှာတရုတ်ရဲ့အာဖရိကစစ်တနအစီအစဉ်မှာတော့2018ကနေ2012ခုနှစ်အတွင်းအရာရှိပေါင်း5,000ကိုတင်တန်းပေးဖို့ပြင်ဆင်ထားတယ်လို့ဒီအစီအစဉ်ကစားမှာဖော်ပြထားပါတယ်။တရုတ်ရဲ့စစ်ပညာလေ့လာသင်ကြားရေးနဲ့ဒဏ္ဍာဟာရတိုင်းပြည်များခေါင်းစဉ်တက်ထားတဲ့ဒီအစီအစဉ်ကစားအရတရုတ်စစ်တနတွေတဲ့သဘောတရားပါပြီးပါတီနဲ့စစ်တပ်ပုံစံကိုမြင့်တင်ကနိုင်ငံရေးနဲ့စစ်တပ်ကင်းရှင်းရမယ်ဆိုတဲ့ဒီမိုကရေစီနဲ့ဆန့်ကျင်နေတယ်လို့ဆိုထားပါတယ်ခင်ဗျာ
December 8th ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုတွေကအမှု၃မှုအတွက်ထောင်ဒဏ်၄နှစ်ကြာခံမှုမန္တလေးတိုင်းအိုးဘိုတောင်အတွင်းကအထူးတရားရုံးကနေဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။အလားတူပဲမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်း905ခါခွေစွဲချက်နဲ့ထောင်ဒဏ်2 years ချမှတ်ခဲ့တယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်
။ဖန်စီထိန်သိမ်းခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအမှုပေါင်း10မှုနဲ့တရားစွဲဆိုထားတာမှာဒီကနေ့မှအမှု3မှုဖြစ်တဲ့အများပြည်သူတင်ငိမ့်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခခွေအမှုတဘာဝဘေးအန္တရာယ်ဆိုင်ရာအမှု1မှုဖြစ်တဲ့ပုံမှန် 25 ပုံမှန် 30 ကာကြီအမှုစတဲ့အမှု3မှုကိုဒီကနေ့အပြည့်အစုံအစည်းအချက်ချခဲ့တာဖြစ်ပါတယ်။အမှုနှမှုကိုတော့တပေါင်းနဲ့ကြခံစေဖို့အစည်းအဝေးခဲ့တာကြောင့်အမှု၃မှုအတွက်စုစုပေါင်း1,000,000အမိန့်ချခံရတယ်လို့သူရှင်းနေက VOA ကိုပြောပါတယ
်။905ခါနေရနှစ်နှစ်အစည်းချတယ်ရှင်။အင်းတဘာဝဘေးနဲ့တဘာဝဘေးရဲ့ပုံမှန် 25 နှစ်နှစ်ပြီးပုံမှန် 30 ကစီရတစ်နှစ်ပေါ့။ဒီတိုင်းနဲ့အဲ့နှစ်ခုအောင်ဒီတဘာဝဘေးနှစ်ခုကိုတောင်းနေကြခံစေဆိုတော့အမြင့်ဆုံးဖြစ်တဲ့နှစ်နှစ်ကိုပဲကြရတယ်ရှင်။အဲ့ဒါကတော့ဒီကတော့နှစ်နှစ်ဖြစ်သွားပြီးတော့905ခါနှစ်နှစ်ပေါ့အဲ့ဒါကတော့ဟိုတေးကြနေဘူးတေးကြသေးဘူးဆိုဆရာကတော့မဝင်ဘူးပြောတယ်ပေါ့နော်အဲကျန်နေရှိဒီမိသားစုနဲ့ခွာရတယ်လို့လွတ်ကြအောင်လဲဆိုတော့ကျွန်တော်တို့မသိရသေးဘူးရှင်ဟော
ဖေဗျူရီတရက်စစ်တကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD ပါတီမှထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်တာဝန်ရှိသူအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန်905ခါခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ် 2020ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးဘေးပြုလုပ်ခဲ့တဲ့ကိုဗစ် -19 ကာကွယ်ရေးဆိုင်ရာတဦးနဲ့တဦးအသိပေးသတိပေးမိသားစုစီမံချက် version 3ဖွင့်ပွဲကိစ္စမှာလည်းတဘာဝဘေးဥပဒေပုံမှန်25နဲ့ရောပုံမှန်30နဲ့ပါညှိစွန်းနေဆိုပြီးတော့တရားစွဲဆိုထားတာဖြစ်ပါတယ်။ချမှတ်လိုက်တဲ့စီရင်မှုနဲ့ပတ်သက်လို့သူရှိနေကတော့တရားမျှတစွာဥပဒေခန်းစားခွင့်မရတဲ့စီရင်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။
လက်ရှိမန္တလေးတိုင်းဒေသကြီးကျမရင်လည်းဦးစီးဌာနမှာလက်ရှိတောင်းဆန်းဆောင်နေတယ်။ဆရာမကြီးဆိုင်နာမှာလည်းလာရောက်တည်ထွက်ဆိုပြီး။ဒီကြုံတို့ကဒီမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်နေတာမဟုတ်ဘဲနဲ့ကာထင်းခုအဖွဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်အနေနဲ့ဖက်ကြားခဲ့တာပဲဖြစ်တယ်။ဦးစီးဦးဆောင်ကျင်းပါလာတယ်။မန္တလေးတိုင်းဒေသကြီးကျမရင်ဦးစီးဌာနကနေပြီးတော့ဦးစီးဦးဆောင်ကျင်းပါလာဖြစ်တယ်ဆိုတာလေးအကုန်ထွက်သွားတယ်ပေါ့နော်။ဆရာစတန်းနေမြောက်ပုံတက်ပြီးတော့တင်သွားခဲ့ဒါပေမဲ့ပေါ်ပေါက်ပါရဲ့နဲ့ဆရာတို့မိချာခံပေါ့ကျမတို့ကတဘာဝပြီးပုံမှန်35ရယ်ဆရာတို့ကကာထိတ်ကူအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့ခင်မခွန်ရှိရယ်သူတော်လည်းအမိချလိုက်တယ်ပေါ့နော
်ဒီကနေ့မှာဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆောင်မှုလို့ခေါ်တဲ့ရာဇသက်ကြီးပုံမှန်905ခခွေအမှုနဲ့ထောင်တန်းနှစ်နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်သူကိုစစ်တပ်ကအာဏာသိမ်းပြီးတပတ်အကြာဖေဖော်ဝါရီလ10ရက်နေ့ကဖမ်းဆီးတရားစွဲဆိုခဲ့တာပါဒေါက်တာရဲလွင်ဟာသူ့လူမှုကွန်ရက်ဆမနာ Facebook အကောင့်ကနေအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကိုအစိုးရဝန်ထမ်းတွေကအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှု CDM ပြုလုပ်ပြီးတော့ဆန့်ကျင်ကြဖို့လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်အုပ်ချုပ်ရေးကောင်စီကရဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်ဒီကနေ့အမိန့်ချခဲ့တဲ့အမှုသုံးမှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆယ်မှုထက်ကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာလက်ရှိမှာအာဂရိအမှု9မှုရွှေကောက်ပွဲကာလမလျော်ဩဇာတုံးပြီးတော့မဲအလွဲတုံးစားမှုလုပ်တဲ့ဆိုရဲဆွဆွဲချက်နဲ့အမှုနှမှုအပါဝင်အမှုခုနှစ်ခုကိုဆက်လက်ကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မဟာဖန်စီထင်းထင်းခန္ဓာအပြည့်နောက်ပိုင်းကိုဗစ်ရောဂါကိုပြင်းပြင်းထန်ထန်ခံစားခဲ့ရသူလည်းဖြစ်ပါတယ်ကျမရဲ့အခြေအနေအရအာမခံရဖို့အချိန်ချင်းရှောက်ထားပေမဲ့ပယ်ချခံခဲ့ရပါတယ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များကိုဖမ်းဆီးထိန်းသိမ်းပြီးတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆောင်မှု905ခခွေဥပဒေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေတွေစတဲ့ဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးတဦးချင်းစီကိုအမှုဒါဇင်ချီတက်တရားစွဲဆိုမှုတွေလုပ်ခဲ့တာပါဒီထဲမှာမကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါနန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီဥပဒေတွေနဲ့ညှိစွန်းတယ်လို့ဆွတ်ဆွဲဆုံးဖြတ်ပြီးတော့နှစ်ရှည်ထောင်နှံတွေချမှတ်ထားပါတယ်ရှင်
ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကိုအိုးဘိုတောင်အထူးတရားရုံးကနေပြီးတော့ထောက်နှံ၄နှစ်ချမှတ်လိုက်တဲ့တဲ့မှာမန်နန်းလောင်ကပြောပြပေးခဲ့တာပါဆက်ပြီးတော့စလင်းကြီးဘက်ကနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်မနေ့တော့ကကျွာသား၁၀ယောက်လောက်မီးရှို့ပြီးတော့တပ်ဖြတ်ခံထားရတဲ့ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာဒီကနေ့မှာတော့အသက်62နှစ်အရွယ်ဒေါ်ဝင်းရဲ့ရုပ်အလောင်းထပ်ပြီးတော့တွေ့ရှိလို့တေဆုံးသူစုစုပေါင်း71လောင်းရှိသွားပြီလို့ဒုံတော်ပရဟိတအဖွဲ့နဲ့ရွာခံတွေက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီဘက်ကတော့မြေပြင်စုံစမ်းချက်အရဒီလိုဖြစ်စဉ်ဖြစ်ပွားမှုမရှိဘူးဆိုပြီးငြင်းဆိုပါတယ်ဒီအကြောင်းစုံစမ်းမေးမြန်းပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင
်ဒီဇင်ဘာ9ရက်မနေ့ပိုင်းဒုံတော်ကြီးရွာဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးလက်ငယ်နဲ့ပစ်ခတ်ဝင်လာတဲ့နောက်ရွာသား၁၀ဦးမိရှုတပ်ဖြတ်ခံလိုက်ရပြီးတော့ဒီကနေ့ကွန်းကျန်ထဲမှာအသက်62နှစ်အရွယ်ဒေါ်ဝင်းကြီးရဲ့ရုပ်အလောင်းကိုထပ်ပြီးတော့တွေ့လို့တေဆုံးသူစုစုပေါင်း71ယောက်ရှိပြီလို့ဒုံတော်ပရဟိတအဖွဲ့က VOA ကိုပြောပါရတယ်။တေဆုံးသူဒေါ်ဝင်းကြီးဟာစိတ်ဝေဒနာခံစားနေရသူဖြစ်ပြီးအလောင်းကိုတော့သူနေထိုင်တဲ့ကွန်းကျန်တွေကတည်ရင်ပြီးမှတွေ့ရတယ်လို့ဆိုပါရတယ
်။အလောင်းတော့တလောင်းထပ်ပြီးတယ်။လူသမီးကိုအသက်60နှစ်စိတ်မနှံ့ဘူးပေါ့ဗျာ။နေရင်နားအောင်ပါလေပြည့်ပြည့်သွားတဲ့ပုံစံမျိုးဟိုဘက်ကြီးကပေါက်သွားတာ။ဆိုင်းကြီးရဲ့ပုံစံမျိုးပြတ်တက်သွားတာအဲ့မှာအဲ့ဒီကမှနေတော့ဗောဒီနေ့ကျွန်တော်တွေ့ရတဲ့အတိုင်းသာလား။ဒီနေ့တက်တူရလောင်းတော့ဆက်တလောင်းဒီကြီးပေါ့ဗျာဥစိုးဆိုတဲ့လူကကျွန်တော်ကနောင်တော့မသိဘူးကသူကဟိုတကင်းရွာရောက်နေလို့ရောက်သွားတယ်ဆိုကျွန်တော်သိတယ်မှတ်နေတယ်သူဝင်ပြတ်သွားတယ်မှတ်ရတယ်အခုကမင်းကတော့7ယောက်ကို7ယောက်ကအမှန်ပ
ဲစစ်ကောင်စီပြောခွင့်ရဘူးကျုံစုံမင်းထုံးကတော့သူတို့စုံစမ်းချက်အရာဒီဖြစ်စဉ်မရှိဘူးလို့ညင်းဆိုထားပြီးတော့အသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ဆိုပါတယ
်အလင်းကြီးညွန့်နဲ့တုံတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဒီပြင်မှာလည်းစုံစမ်းပြီးပြီအဲ့ဒီမြို့နယ်အုပ်ချုပ်ရေးခရိုင်အုပ်စုမှာလည်းစုံစမ်းပြီးပြီအဲ့ဒီရွာမှာအဲ့လိုမျိုးဖြစ်စဉ်မျိုးဖြစ်ခဲ့တာမရှိဘူးတပ်ကလည်းအဲ့မှာကျွန်တော်တို့အဲ့ဒီနယ်ဒီဒေသမှာပေါ့နော်ဒုံတော်ကျေးရွာကိုဝင်ရောက်ခဲ့တာမရှိဘူးဆိုတာသိရတယ်ဟုတ် ရေးပြင်းတရေကိုတော့ကျွန်တော်အသေးစိတ်စုံစမ်းနေတယ်အဲ့ဒီဘူဘူကြီးကိုဖိုင်နင်းမှာပါနေတဲ့ဘောနော်တောင်တန်းကြီးရဲ့အနေထားတော့တောင်ကြီးရဲ့အနေထားတော့လည်းအဲ့ဒီဒေသမှာရှိတဲ့အနေထားမျိုးမဟုတ်ဘူးဖြစ်နေတယ
်စစ်ကောင်စီတပ်တွေရွာပဲမဝင်ခင်မှာဒုံတော်ရွာနီးကမြောက်ရမားတရားမြောက်ခင်မှာမိုင်းဆွဲတိုက်ခိုက်ခံခဲ့ရတာရှိတယ်လို့ဒေသခံတူကပြောပါတယ်အဲ့ဒီနောက်မှာစစ်ကောင်စီတပ်တွေရွာဘက်ကိုဝန်ရောက်ပစ်ခတ်တာလို့ပြောပါတယ
်ကျွန်တော်တို့ရှိဘူးသူကယူနီဖောင်းကိုခဏခဏချိန်နေဒီနေ့ကိုအရွက်ဝတ်နဲ့ပြောမယ်တပ်ပြင်းနေရကြတော့လေယူနီဖောင်းနဲ့ပြင်ဖြစ်သွားကျွန်တော်တို့ကျွန်တော်အမြင့်တနေရနဲ့ကြည့်နေတယ်ဆိုတော့လူတို့ယူနီဖောင်းရှင်းတာကိုမြင်နေရတာတရားမရောက်ခင်ကိုသူမိုင်းဆွဲခံရတယ်ပေါ့ဗျာမိုင်းဆွဲခံရတော့ကျွန်တော်သူဒီဘက်ကျွန်တော်တွေ့တဲ့ပြည်သူကိုတတ်သွားတယ်တော့မျိုးဗျာဖြစ်တယ်တော့နေကြပါလေဆုံးတယ်ဆိုတာလည်းနေကြပါလေအဲ့ဒါတော့တကယ်မှမဟုတ်ပါဘူးတကယ်အဆက်မှန်ပါသူတို့ကိုယ်တိုင်ကိုယ်ကဒီမှာအဲ့ဒီကျွန်တော်တို့ဒီဘာလေးရဲ့အကျော်မှာလမ်းမှာစီတန်ပြီးစီတန်ဝင်ပြောတော့တာမင်းတို့ဘက်ကအယောက်20ငါတို့တတ်ခဲ့ပြီဆိုတဲ့ပုံစံမျိုးကိုဝင်ပြောတော့ပြီကျချင်းချောက်သွားတော့ပေါ့ဗျာ
တည်ဆုံးသွားတဲ့သူတွေဟာဒေသခံကာကွယ် PDF အဖွဲ့ဝင်တွေမဟုတ်ပဲသူတို့ဟာရွာပြင်မှာတဲထိုးနေထိုင်ပြီးတော့တမန်လက်လုပ်လက်စားတွေလို့မိသားစုဝင်တွေရာခံတွေကအခိုင်အမာပြောဆိုပါတယ်တည်ဆုံးသူကိုတင့်နိုင်ရဲ့အမျိုးသမီးဖြစ်သူကတော့စပားရည်နေရင်တန်လန်းနဲ့ဝင်ရောက်ပစ်ခတ်ပြီးတော့ရရဲ့ဆက်ဆက်တက်သွားတာလို့ပြောပါတယ
်ကျမအမျိုးသားနဲ့မကိုတင့်နိုင်ပါကျမမသုံးနှစ်ခွာသားလေးကျန်ပါလေကျမတို့ကလက်လုပ်လက်စားတွေပါအဆင်မပြေပါဘူးတိုင်းမသူတို့ကရရဲ့ဆက်ဆက်နဲ့နေရလုပ်ငန်းနဲ့စပားရည်သွားရင်တန်လန်းနဲ့ဒီလိုရရဲ့ဆက်ဆက်လုပ်သွားကြပါလေကျိုးတော့ပြီးတော့ရှင်းရှင်းပြောပါမယ်မတည်လည်းလို့မတည်အကုန်လုံးအထက်လိုက်ထုတ်လိုက်ပြီးကျွန်တော်နေခဲ့ရော
တည်ဆုံးသူကိုဝင်းကော်ရဲ့အမားဖြစ်သူကလည်းစစ်ကောင်စီတပ်တွေကမီးရှို့တက်ဖြတ်သွားကြောင်းမျက်မြင်တွေ့သူတွေကပြန်ပြောပြတယ်လို့ပြောပါတယ
်ဟိုဟာမောင်းလေဖြစ်နေတာရှင်မောင်းလေအကိုလေဖြစ်နေတော့ကျတော့အဲ့မှာမီးရှို့မှာအဲ့နာမှာကိုညံနေမှာရှိတဲ့အလုံးသမားလေးတွေကမတည်ရတော့ကြဝင့်နေကြတာသူတို့ခမရတော့ပြေးလောတာတော့ပြင်းရင်လောရင်မိသွားတာတဲ့သူတို့ကမြကိုညံနေပုံနေတဲ့လူတွေကတော့လွတ်တာပေါ့အဲ့ရင်သူကသွားကြည့်တော့ဒီမှာသွားကြည့်တော့အဖေလည်းမဟုတ်ဘူးဦးလေးလည်းမဟုတ်ဘူးဟိုနားမှာလူပြောက်ကပြောတာပေါ့မီးရှို့သွားတာအပေါင်းကအစ်စ်လိုက်ကလေးပြစ်မတောင်မသိဘူးလို့ပြောတော့သွားကြည့်တော့အဲ့တည်းမှာမောင်းနေပါနေတာမောင်းနေကိုတွေပြစ်နေတာမီးရှို့သွားတာအဲ့အကြမ်းဖက်တစ်ကောင်စီကမတရားတက်ပြပြီးတော့မနေမပြင်းနေလို့ပြီးရှို့သွားတာလို့အဲ့အနီးတစ်ဝိုက်ကအကျိုးရရောတုတ်တာအနီးတစ်ဝိုက်ကလူတွေကမြင်တဲ့လူတွေကဝင်ရမှောက်ဒီကိုညနေကနေမြင်တဲ့သူတွေပြောပါတယ
်စစ်ကောင်စီတပ်တွေကလက်နေကြီးလက်နေငယ်နဲ့ဒရဇက်ပစ်ခတ်လို့ဒေသခံတွေအသက်လူပြီးတော့ထွက်ပြေးခဲ့ရတယ်လို့ကိုရိုင်းကြုံခဲ့ရသူတွေကပြောပါတယ်လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေရဲ့ရန်ကုန်ကြောက်လို့ဒုံတော်ကြီးရွာကုန်းတော်ကြီးရွာကံကုန်းကြီးရွာကြီးစာကြကြီးရွာပိန်ရွယ်ချောင်းကြီးရွာနဲ့ရွာသားကြီးရွာတို့ကဒေသခံ1000လောက်အိုးအိမ်စွန့်ခွာပြီးလူရကိုထွက်ပြေးနေကြရတယ်လို့သိရပါတယ်ရှင
်ဒီကနေ့မှာတေဆုံရုပ်ဦးလောင်းနေထမှန်တွေ့ရှိခဲ့တဲ့ဆလင်းကြီးမြို့နယ်ဒုံတော်ကြီးရွာကနောက်ဆုံးအခြေအနေကိုမမ်းမြသစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆရာနာရှင်စန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကနှိမ်နင်းနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။ဆရာနာသိမ်းမှုစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနေအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲတဲ့လုပ်ရက်တွေဒီရက်ပိုင်းမှာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဇက်တိုက်ဖြစ်နေပါတယ်။ဒီကနေ့မှလည်းမန္တလေးမှာအာယုံဦးဆန္ဒပြစစ်ကြောင်မထွက်ခင်မှာပဲဖြိုခွဲခံခဲ့ရပါတယ်။မနေ့ညဒီဇင်ဘာလ9ရက်နေ့ကလည်းမန္တလေးမှာညဘက်တံမုံတီဗီတပိတ်လုတ်ခဲ့ကြပါတယ်။ညပိုင်းမှာတော့စစ်ကောင်စီတပ်တွေကဧည့်စင်းလိုက်စစ်ပြီးတော့ဖမ်းဆီးသွားတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီဇင်ဘာလ10ရက်ဒီကနေ့မနေ့အစောပိုင်းကမန္တလေးမှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးခြိတက်ဆန္ဒပြဖို့ပြင်ဆင်နေတဲ့အချိန်စစ်ကောင်စီတပ်တွေကအိမ်စည်းကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတို့က VOA ကိုပြောပါတယ
်။တပိတ်ဟိုလည်းမစားသေးဘူး။တပိတ်ကိုတွားနေလမ်းမှာဖြစ်သွားတာပဲ။တွားနေတဲ့အချိန်မှာကျွန်တော်အင်ဂျင်ကာကသုံးစီးပါနော်။အဲဆိုင်ရတစ်စီးကိုဖြတ်တိုက်ပြီးတော့ကျွန်တော်ဝင်သွားတယ်။ဝင်သွားပြီးအဲ့ဒါကမှ main clip နဲ့ရောင်းနေရကြာလိတိပါခဲ့ရောနော်။အဲ့တော့ကျွန်တော် main clip ကဖမ်းမိသွားတယ်ခင်ဗျာ။ဟုတ
်။ကားနဲ့တိုက်ပြီးဖမ်းဆီးတာကြောင့်ဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။မနေ့ကညနေပိုင်း6နာရီခွဲဝန်းကျင်လောက်မှာလေမန္တလေးမှာတံမုံတီးပြီးတော့စစ်အာဏာရှင်ကိုဆန့်ကျင်တဲ့တပိတ်တစ်ခုလုပ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြပွဲအပြီးမှာစစ်ကောင်စီတပ်တွေကည7နာရီဝန်းကျင်လောက်မှာအစင်းစစ်တာနဲ့ဖမ်းနာစီးတာတွေလုပ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။တပိတ်စစ်ကြောင်းပြီးတော့ကြတော့သူတို့ကားတွေနဲ့ရဲဝတ်တွေနဲ့ရောက်ွက်ထဲကိုပတ်ပြီးသူချောင်းလာပါလို့ညပိုင်း7နာရီကျော်ကျော်လောက်မှာသူတို့အဲ့နာသူတို့မတင်လာတဲ့အိမ်တွေကို
နေပြီးတော့အဲ့ဒီစစ်သားတို့လူငယ်တွေတချို့အိမ်ကိုဖွင့်ပေးလို့ရှိရင်အိမ်ကြီးဝင်းနေတယ်ဗျာကျွန်တော်ပွားပြဲပြီးတော့ချက်ပြတာမျိုးရှိတယ်။ဟိုရန်တန်းပြီးတော့ဖမ်းဆီးတော်တွေရှိပါတယ်။အားလုံးပေါင်း73ယောက်လောက်တော့ရှိနေတယ်နော
်။ဒီစင်မာတော့9ရက်နေ့ကရန်ကုန်မြို့ကြီးမြင့်တိုင်းမှာအကြမ်းမဖက်ဆမပြနေတဲ့သူတွေကိုစစ်ကောင်စီကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်အပြင်းထန်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေအများအပြားရှိခဲ့ပေမဲ့ရန်ကုန်မှာဆရာနာသိမ့်မှုစန့်ကြီးလျှက်ပြက်ဆမပြပွဲတွေကတော့ဒီကနေ့အထိဆက်ရှိနေပါတယ်။လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာတမ်းတွေကင်ဆောင်ပြီးတပ်ကတူចောင်းသားများတပ်မကတွေနဲ့ရန်ကုန်တပိတ်အဖွဲ့တွေပူးပေါင်းပြီးဒီကနေ့မှလည်းလျှက်ပြက်ဆမပြကြပါတယ်။ဒီစင်မာလ9ရက်မနေ့ညကလည်းရန်ကုန်မြို့နေရအတော်များမှာဆရာနာရှင်စန့်ကျင်ရေးတံပုံးတီးလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။တံပုံးတီးကြအပြီးမှာတော့စစ်ကောင်စီတပ်တွေကကြာမွေမြို့နယ်မှာအဲစင်းစစ်ပြီးလူတချို့ကိုဖမ်းဆီးစစ်ဆေးတာမျိုးလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမာရွတ်မြို့နယ်မှာလည်းမနေ့ညပိုင်းကတံပုံးတီးဆန္ဒပြကြတာကြောင့်စစ်ကောင်စီတပ်တွေကလမ်းတွေထဲမှာရပ်ထားတဲ့အိစီကားတွေရဲ့မှန်တွေကိုထုခွဲခဲ့တာမျိုးတွေလုပ်ခဲ့ကြပါတယ်။ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့အာဏာသိမ်းမှု10လကျော်လာပြီးတဲ့အထိလျှက်ပြက်ဆန္ဒပြမှုတွေနဲ့ညပိုင်းတံမုံဒီဆန္ဒပြတာတွေဆက်ရှိနေစေဖြစ်ပါရဲ့ရှင်
။ဆရာနာရှင်စန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းနေတဲ့အခြေအနေမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့အင်တာနက်သုံးဆွဲကဒီကနေ့ကနေစလို့နှစ်ဆတိုးပြီးတော့မှကောက်ခံနေတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။မြမဆက်သွေးရေးညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားချက်နဲ့မြမပြည်တွင်းဆက်သွေးရေးကုမ္ပဏီတွေဟာအင်တာနက်သုံးဆွဲမှုနှုံးတာတွေကိုဒီကနေ့ဒီဇင်ဘာလ10ရက်နေ့ကနေစပြီးတော့တိုးမြင့်ကောက်ခံလိုက်ပါတယ်။ဒီလိုမျိုးတိုးမြင့်ကောက်ခံလိုက်တဲ့အပေါ်မှာအများပြည်သူရဲ့သဘောထားဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ပြည်တွင်းမှာဆက်သွေးရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့အင်တာနက်သုံးဆွဲကတွေကိုဒီကနေ့မှအသီးသီးတိုးမြင့်ကောက်ခံလိုက်တာပါ။Telinor, Mitel, Ooredoo, MPT စတဲ့ဈေးကွက်ဝေစုအများဆုံးရထားတဲ့ကုမ္ပဏီတွေကတိုးမြင့်လိုက်တဲ့အင်တာနက်သုံးဆွဲကားတွေတစ်ခုနဲ့တစ်ခုအနည်းငယ်ကွာခြားတယ်ဆိုပေမဲ့အရင်ကထက်ဆိုင်နှစ်ဆလောက်တက်သွားတယ်လို့သုံးဆွဲသူတွေကပြောပါတယ်။ဒီလိုအင်တာနက်သုံးဆွဲကားတွေဈေးတက်သွားတာကိုအများစုကတော့သဘောမကျပါဘူး။ဒီအပေါ်မှာလည်းအမြင်အမျိုးမျိုးရှိနေတာပါ။ Telinor line ကိုသုံးဆွဲတဲ့ရန်ကုန်ကကိုဆွေကတော့ဒါဟာသတင်းအချက်အလက်ရရှိမှုကိုအထိုက်လျောက်တားဆီးဖို့အတွက်လှုပ်ဆောင်မှုတစ်ခုဖြစ်နိုင်တယ်လို့ယူဆကြောင်းပြောပါတယ
်။ဒီစစ်ကြံလူစားကားတွေဒီလိုမျိုးဆွေတဲ့ဒီကောပြည်ထောင်စုရဲ့တရင်ကိုပြောပြောမကြည့်နိုင်အောင်လို့ဒိဋ္ဌိတဲ့ဘောပဲကိုရရတဲ့ဝင်ဝင်နဲ့မကြည့်တဲ့ဘောကျွန်တော်တို့ရှင်းပြောလို့ဆိုရင်စိတ်ကိတ်နားလို့ရှိတယ်။ကျွန်တော်အဖေပေါ်လာတာကျွန်တော်ကဘုရားအတန်တော့ကိုဥပဒေပြီးကြည့်ပြီးပြောနေကြတယ်တရင်ကြီးအဲ့ဒီကိုတော့ဒီလိုဒီလိုဒီလိုတော့တရင်ကိုကြည့်နေတာနားထောင်နေတာတရင်ကိုဘုရားနှိမ့်တဲ့တရင်ကြတာလဲဟုတ်မှမဟုတ်တာဟုတ်ဒါကဒီကမှာကျွန်တော်ဆွေးနွေးပြီးတော့
ပြောင်းလဲတက်မှတ်လိုက်တဲ့ mobile internet သုံးဆွဲကားတွေဟာတခြားနိုင်ငံတွေထက်စာရင်အင်မတန်ဈေးများနေတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့ကဆရာတော်တူဦးကမိန့်ပါတယ်။
internet ခုနိုင်တယ်တခါတည်းသုံးလေးနားအောင်တခါတည်းတန်းပုံသွားတဲ့ဆေးတွေတွေ့နေရတယ်။အင်ဖုန်းဖုန်းတို့နိုင်ငံသားမှဆိုလို့ရှိရင်စိတ်ချိုက်ပြောသူကဟိုဟာတခြားမခြားရူပီတရူပီနရူပီပြချာအိန္ဒိယမှာတော့ဒီမှာကျတော့သူတို့ရဲ့တက်မှန်လုံးချက်ကိုအများကြီးဆိုးတယ်။အင်တာနက်ဒေတာတက်တဲ့ကိစ္စနဲ့ဖုန်းဖုန်းကယ်ယူစတာတော့ဒီတာဝါတိုင်းကြီးကျိုးတဲ့ကိစ္စကိုကျော်ကြီးနေနဲ့ပဲသူတို့ဒီတခြားနိုင်ငံတကာကိုရောတူပေါင်းမှုဆောင်ရွက်ထားတဲ့ဥစ္စာကိုဒီတိရမဲ့ဥစ္စာတွေပြုပြင်ပေးအတွက်ကိုဒီရက်နေ့မလိတ်တစ်ပတ်ရှောင်ယူနေတယ်လို့ယူဆပါတယ
်။ဥပမာရခိုင်ကအင်တာနက်သုံးဆွဲတဲ့တက်မှန်လုံး900မီဂါဘိုက်ကို996ကျပ်ဖြစ်ပြီးတော့အသစ်နှုံးတာကတော့900မီဂါဘိုက်ကို996ကျပ်ဖြစ်ပါတယ်။အင်တာနက်သုံးဆွဲကနဲ့ဖုန်းခေါ်ဆိုကားတွေကိုတိုးမြင့်ကောက်ခံမယ်ဆိုတာကိုဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကဒီဇင်ဘာလ3ရက်နေ့မှာအတည်ပြုထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လက်ရှိမှာတော့အင်တာနက်သုံးဆွဲကကိုပဲပြောင်းလဲကောက်ခံတာတွေ့ရပြီးဖုန်းခေါ်ဆိုကားကိုတော့ရခိုင်နှုံးတာအတိုင်းပဲကောက်နေတာတွေ့ရပါတယ်။အိမ်သုံး Wi-Fi အသုံးပြုကားတွေကိုတိုးမြင့်ကောက်ခံတာကိုတော့လက်ရှိမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့ဆက်သွယ်ရေးကုမ္ပဏီတချို့ကသူတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီကနေ့ကနေစလို့အင်တာနက်သုံးဆွဲကနေနှစ်ဆတိုးမြင့်ကောက်ခံတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘူးညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဥကြော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တလောကပဲစပြီးတော့တွေ့ရှိခဲ့တဲ့ Omicron COVID ဗီဇပြောင်းပိုးသစ်ဟာနိုင်ငံအများအပြားမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေပါတယ်။ဒီပိုးသစ်ရဲ့အန္တရာယ်ကိုသေချာမသိရသေးပေမဲ့လူတွေအနေနဲ့ COVID-19 ကာကွယ်ရေးစည်းမျဉ်းတွေကိုတည်တည်ချာချာလိုက်နာကြဖို့ဆေးပညာရှင်တွေကအကြံပြုပါတယ်။ဒီသတင်းမဲ့ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင်။
Omicron လို့အမည်ရတဲ့ကူးစက်များနဲ့ COVID virus မျိုးကွဲအသစ်တစ်မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးရက်သက်တပတ်မှာထုတ်ပြန်ကြေညာခဲ့တာပါ။အသစ်တွေ့ရှိလာတဲ့ Omicron COVID virus ပိုးဟာကူးစက်မှုနှုန်းမြန်ဆန်တဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်တာကြောင့် COVID ကာဝေးနည်းလမ်းတွေကိုအရင်ကထက်ပိုပြီးကူးစက်လုံဆောင်မှုလိုတယ်လို့အထွေထွေရောဂါအထုကူဆရာဝန်ကြီးတူဖြစ်သူဒေါက်တာဦးမောင်ကျွန်းနိုင်ကပြောပါရစေ
။ဘာကြောင့်မြန်ရလဲဆိုတော့ရှေ့ပါဆရာတို့တစ်ခေါက်ပြောတဲ့ထဲမှာပါသွားတယ်။ဒီလူရဲ့ခန္ဓာကိုယ်ရဲ့ဝေရောက်ပြီးမှတွေ့ရတဲ့ spike ပိုးကြီးကခန္ဓာကိုယ်ထဲမှာရှိတဲ့ ACE receptor ဆိုတဲ့ဆဲနံရံမှာရှိတဲ့နေရာလေးတွေနဲ့ချိတ်ဆက်ပြီးတော့ခန္ဓာကိုယ်အထဲဝင်နေဝင်ပြီးမှအထဲထဲမှာဒီ virus ကြီးကပွားကြတယ်ပေါ့နော်။အဲ့တော့ဒီယောဂပူဥဆက်ပြိုင်တဲ့ variant တွေကမာတွေ့လဲဆိုတော့သူကခန္ဓာကိုယ်ရဲ့ကိုဝင်ရောက်ဖို့အတွက်လွယ်ကူတယ်ပေါ့။เนาะအဲ့တော့လွယ်ကူတဲ့အခါမှာသူ့ရဲ့အခြေခံနေတဲ့ဝင်ရောက်မှုချိတ်ဆက်တဲ့ဒီ spike protein မှာအပြောင်းလဲလေးတွေလုပ်တဲ့ virus တွေကပိုပြီးဝင်လာတယ်ပေါ့။เนาะဒါကတော့ဟို theory ဆန်တာပေါ့နော်။အဲ့တော့ literature ကြပြောမယ်ဆိုရင်တော့ဆရာတို့ကဥဆက်မှုနှုန်းညံတယ်ဆိုတဲ့ဟာကရိုးရိုးမူရင်း corona virus ကအကောင်တသောင်းတော့ virus ဆိုတာတတိလေးဆိုတော့မျက်စိနဲ့မမြင်ရဘူးတစ်ခါနာချီလိုက်ရင်အဲ့ဒီမှာတောင်းနဲ့သိမ့်နဲ့ချီပြီးတော့ပါသွားနိုင်တယ် virus ဈေးတွေကဆိုတော့အဲ့ဒီလိုပမာဏဥပမာတသောင်းလောက်ကိုရှူဆိုင်ပြီးတော့မှခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးတော့ယောဂလက္ခဏာပေးနိုင်တယ်ဆိုရင်တဲ့ဒီပူးဆက်ညံတဲ့ဒီ virus အမျိုးအစားတွေကတော့အကောင်ကြီးအတွက်နည်းနည်းနဲ့ဥပမာအကောင်ကြီး2000လောက်ဝင်လိုက်တာနဲ့ဒီသူကယောဂပေးနိုင်အဲ့တော့ဆရာတို့ဒီကျန်းမာရေးဝန်ထမ်းအနေနဲ့ရတယ်ဆရာတို့ဒီကာကွယ်လုတ်ထားတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုပိုးဝင်ရမှုရှိနိုင်တယ်ရှူရှိုက်ရင်းနဲ့ပေါ့နော်အကောင်ရည်အတွက်နည်းရည်ဘာလက္ခဏာမှမရှိခန္ဓာကိုယ်ရဲ့ကိုယ်ခံစနစ်ကတိုက်ထုတ်ပေးလိုက်ပေါ့နော်အကောင်ရည်အတွက်များတဲ့အခါမှာသူကပွားပြီးတော့ခန္ဓာကိုယ်ထဲမှာ viral load ပမာဏများလာတယ်ရောဂါလက္ခဏာတွေပေါ်လာတယ်ပေါ့နော်အဲ့တော့ကြောင့်မလို့ကူးစက်မှုညံတဲ့ဒီ Omicron virus အသစ်ဒီအကောင်ရည်အတွက်နည်းနည်းနဲ့ခန္ဓာကိုယ်ရဲ့ကိုဝင်ရောက်နိုင်မယ်ဆိုတဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒီအခါရောဂါလက္ခဏာတွေပေးနိုင်တယ်အဲ့တော့အရင်ကာကွယ်တဲ့နည်းတွေနဲ့ကာကွယ်လို့ရသလားဆိုရင်ကာကွယ်လို့တော့ရသေးတယ်။ဒါပေမဲ့စနစ်တကျပို့ပြီးတော့တိတိကျကျလုပ်မှရတယ်။ဘာလို့လဲဆိုရင်သူကအကောင်ရည်အတွက်နည်းနည်းနဲ့ယောဂလက္ခဏာပေးနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ
်။ Omicron COVID virus မျိုးကွဲအသစ်ကြောင့် COVID ယောဂခံစားနေရတဲ့သူတွေဟာစိတ်ကူတမှုခံယူနေစေဖြစ်တာကြောင့်ယောဂပြည့်နှက်မှုနဲ့အသက်သေဆုံးမှုတွေကိုဆက်လက်စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်။ Omicron COVID virus မျိုးကွဲအသစ်ရဲ့ကူးစက်မှုနှုန်းယောဂပြည့်နှက်မှုဆန်အားအသက်သေဆုံးမှုနှုန်းနဲ့ကာဝယ်ဆေးတွေကကာဝယ်နိုင်ခြင်းရှိမရှိဆိုတာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကနောက်ထပ်ရက်သက်တပတ်နှစ်ပတ်လောက်ကြာမှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဒေါက်တာဦးမောင်ကျွန်းနိုင်ကအခုလိုတုံ့သက်ပြပါရယ
်ဒီ Omicron virus အသစ်ကဟိုတွေ့ရှိတာလည်းမကြသေးဘူးဆိုတော့အဓိကအတွေ့အများဆုံးကသူလူရင်းနိုင်ငံဖြစ်တဲ့တောင်အာဖရိကပေါ့နော်အဲ့တော့တောင်အာဖရိကမှာဒီမျိုးကွဲအသစ်ကိုဘယ်လိုသတိထားမိလဲဆိုတော့ဆရာတို့ဟိုကူးစက်မှုနှုန်းတွေများလာတယ်နောက်ကာဝယ်ဆေးထိုးထားတဲ့လူတွေလူငယ်တွေမှာတွေ့ရှိတဲ့အခါစမ်းသပ်တဲ့အခါမှာတော့ဒီမျိုးကွဲအသစ်ကိုပွားတွေးတာပေါ့နော်အဲ့တော့ဒီမျိုးကွဲအသစ်ကအခုမှစတွေ့ကြတာဖြစ်တဲ့အတွက်ယောဂလက္ခဏာခံစားတဲ့လူတွေကလည်းကုသစေဖြစ်တယ်သူ့ရဲ့သေဆုံးမှုနှုန်းကိုလည်းပြောလို့မရသေးဘူးပေါ့နော်အဲ့တော့အများစုကတော့ဒီကုသမှုနှုန်းညံတဲ့ virus တွေကြီးတဲ့ပြင်းထန်မှုမှာတော့ကြောက်ကြနိုင်တယ်ဆိုပြီးပြောထားကြတယ်ပေါ့နော်အဲ့ ော်ဆိုတော့ဒါရဲဆရာကလေးလာတယ်ပဲဖြစ်တယ် WHO ကိုနိုင်ကလည်းဒီမျိုးစေ့မျိုးကွဲတဲ့ဒီ Omicron နဲ့ပတ်သက်ပြီးတော့လေးလာပြီးတော့နောက်နှစ်ပတ်လောက်နေတော့သူတို့အသေးစိတ်ထုတ်ပြန်တယ်လို့ပြောပါတယ်အဲ့တော့အသေးစိတ်ထုတ်ပြန်နိုင်တဲ့အချိန်မှာသူ့ရဲ့ကူးစက်နိုင်မှုစွမ်းအားတွေပါပါမယ်ပြင်းထန်မှုစွမ်းအားတွေပါပါမယ်နောက်တစ်ခါသေဆုံးမှုနှုန်းတွေပါလာမယ်နောက်တစ်ခါဒီဆရာတို့ကာကွယ်ဆေးနဲ့ဘလောက်ကာကွယ်နိုင်လဲဆိုတဲ့အချက်တွေကဆရာတို့ကနောက်နှစ်ပတ်လောက်မှသိရမှာဖြစ်ပါတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့ဆရာတို့တောင်အာဖရိကကဒီစေကူတာနေတဲ့ဆရာဝန်တွေအနေနဲ့ပြောတာကတော့ဒီပြင်းထန်မှုသိမ့်မရှိဘူးလို့ပြောပါတယ်ပေါ့နော်အော်ပြင်းထန်မှုကတော့ရေမာရက်စီတဲ့ဘာမှသိပ်ခွာချမှုမရှိဘူးလို့ပြောတယ်ထူးခြားချက်ကတော့အရင် COVID-19 ရောဂါဝင်ထားပြီးတဲ့သူတွေမှာလည်းပြန်ဖြစ်တယ်ဆိုတာတွေ့ရတယ်ဆိုတာလည်းတခုလို့ထုတ်ပြန်ထားတာရှိပါတယ်နောက်တစ်ခုကတော့ဒီလူငယ်လူလက်ပိုင်းရွယ်တွေမှာပို့ပြီးတော့ဖြစ်တယ်ဆိုပြီးတော့သူတို့သိရှိထားတာရှိပါတယ်
Omicron လို့အမည်ရတဲ့ကူးစက်မြန် COVID virus မျိုးကွဲအသစ်တစ်မျိုးပေါ်ပေါက်နေပြီဖြစ်တာကြောင့်ကျွတင်သတိပြုကာကွယ်ထားနိုင်မှုအတွက်သတိပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါပေါ်တပူးညာတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဥကျော်စံသားရဲ့မြမအရေးတုံသက်ချက်နဲ့ကိုရနိုင်ရဲ့အားကစားခံနာတို့ကိုနားဆင်ရဖို့ရှိပါတယ်
ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတိန်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလပ်စီးကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြော်အဝင်ခွင်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းရပ်စ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြစ်မှတ်ထားဖော်ဆက်ထားတာမလို့အဲဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတိန်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပဋိပစ္စည်းကိုခိုခံစွမ်းအစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတိန်းလက်တံလေးတွေအသွင်ပြောင်းသွားရင်ပဋိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ခိုခံစွမ်းအစနစ်ကပရိုတိန်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA American အတန်ရဲ့ဗုဒ္ဓဘူးညမြန်မာပိုင်းအတန်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဥကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကူလသမဂ္ဂအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နဲ့တရားဝင်လက်ခံတာမရှိသေးပေမဲ့မြန်မာအမြဲတမ်းကိုယ်စားလှယ်လက်ခံရေးဆိုင်ငံလိုက်တာဟာ NUG အတွက်အောင်ပွဲတစ်ခုဖြစ်ပါတယ်လို့ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Finch ကသုံးသပ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေဘလို့သဘောထားနဲ့ဘလို့ယက်တီခဲ့ကြသလဲဆိုတာကိုပါမောက္ခ Finch နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်နားဆင်ရအောင်ပါရှင်။
ကခရစ်စနာသင်းခင်ဗျာဘလူကူလာသမဂ္ဂမှာမြန်မာနိုင်ငံကူလဲရွေးချယ်လက်ခံမဲ့ကိစ္စကိုမဆုံးဖြတ်ဖဲထားဖို့ဆိုင်းငံ့လိုက်ပါတယ်ဆိုတော့ဒီကိစ္စကဘလောက်ထူးခြားတယ်ဆိုတော့ပထမဆုံးစပြီးရှင်းပြပါခင်ဗျာ
Well this is very significant it reflects the fact that many countries in the world do not accept the legitimacy of the military coup
အများကြီးထူးခြားပါတယ်ဒါဟာစစ်တပ်အာဏာသိမ်းယူမှုကိုတရားဝင်တယ်လို့ကမ္ဘာနိုင်ငံအများအပြားကလက်မခံကြဘူးဆိုတာပြသလိုက်တာဖြစ်ပါတယ်ဒီအာဏာသိမ်းမှုပြန်လည်ရုပ်သိမ်းတာကိုတွေ့ရဖို့မျှော်လင့်နေကြစေဆိုတဲ့သဘောလည်းဖြစ်ပါတယ်ဒီလိုအာဏာသိမ်းရတာဘလို့ကြောင့်မလွဲမသွေသိမ်းရတာပါဆိုတဲ့အကြောင်းပြချက်တွေကိုလည်းမယုံကြည်ကြပါဘူးနောက်ပြီးအကျဉ်းမဖက်တဲ့ဆန္ဒပြသမားတွေအပေါ်စစ်တပ်ကရရဆက်ဆက်နှိမ်နှင်းတာသတင်းသမားတွေအရက်ဖက်အဖွဲ့အစည်းတွေအပေါ်နှိပ်ကွပ်တာတွေဟာလည်းစစ်ကောင်စီရဲ့ပုံရိပ်ကိုပုံမဆိုးရွားစေပါတယ
်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ခန့်ထားရေးကိုမဆွေးနွေးဘဲထားလိုက်တဲ့အတွက်စစ်ကောင်စီဘက်ကအဆိုပြုတဲ့ကုစလေဟာပယ်ခံရတဲ့သဘောလို့ဆိုနိုင်မယ်ထင်ပါတယ် ဲ့လိုဆိုတော့ဒါဟာ NUG အနေနဲ့စစ်ကောင်စီအပေါ်မှာအောင်ပွဲတစ်ခုရရှိလက်တယ်လို့ပြောရင်ရမလားခင်ဗျာ
I think that it's you know certainly a victory for the NUG
ဒါဟာ NUG အတွက်အောင်ပွဲတည့်ရတကယ်ပဲရရှိသွားတာဖြစ်တယ်လို့ထင်ပါတယ်NUG ဟာသူတို့ကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဖို့လိုလားနေပါတယ်။အဲ့ဒါကတော့ဦးကျော်မိုးထွန်းမှာသူကတော့သူ့နေရာမှာဆက်လက်ရှိနေပါတယ်။ဒါပေမဲ့ဦးကျော်မိုးထွန်းသည် NUG ရဲ့တရားဝင်ကိုယ်စားလှယ်ဖြစ်သည့် NUG သည်မြန်မာနိုင်ငံ၏တရားဝင်အစိုးရဖြစ်သည်လို့အတိအမှတ်ပြုတာတော့မရှိသေးပါဘူး။ဆိုတော့အဲ့ဒီလိုဖြစ်လာဖို့အတွက်မျှော်လင့်နေလိမ့်မယ်ဆိုတာအတိအချပါပဲ။သူတော်ညာလဲအခုလိုဖြစ်လာတာကို၌ကိုက NUG အတွက်တိတ်အရေးကြီးတဲ့ခြေလန်းတလန်ရှိကိုတိုးသွားခြင်းဖြစ်ပါတယ်
။ဆိုတော့ NUG ကသူတို့မျှော်လင့်တဲ့အတိုင်းအကောင့်ထဲပေါ်လာဖို့အတွက်ရှေ့ကိုဘာဆက်လုပ်သင့်တယ်လို့ထင်ပါလဲခင်ဗျာ
။ Well, I think that many governments around the world are trying to see how they can productively support the restoration of civilian governance.
မြန်မာနိုင်ငံမှာအယက်သားဆိုရပြန်လဲပေါ်ထွက်လာဖို့ကဘာပေါ်ကဆိုရအများပြတ်ဟာအကျိုးရှိမဲ့ထောက်ခံမှုပေးဖို့ကြိုးပမ်းနေကြတယ်လို့ထင်ပါတယ်။ဆိုတော့ကဘာအဆိုရတွေအနေနဲ့အဲ့ဒီလိုထောက်ခံမှုပေးနိုင်အောင်သူတို့ဘက်ကဘာတွေလုပ်ပေးရမှာလဲဆိုတာစဉ်းစားဖို့လိုအပ်ပါလိမ့်မယ်။နိုင်ငံတကာအနေနဲ့ NUG ကိုအသိအမှတ်ပြုတာကနည်းလမ်းတစ်ခုပါ။ဒါပေမဲ့တချို့အဆိုရတွေကအဲ့ဒီအဆင့်ထိလှုပ်ချင်ကြမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအစိုးရတွေတခြားနီလန်းနဲ့ကူညီနိုင်မဲ့နီလန်းတွေကိုစဉ်းစားရမှာဖြစ်ပါတယ်။အကြမ်းမဖက်တဲ့နီလန်းတွေ၊ငြိမ်းချမ်းသောနီးနဲ့အပြောင်းလဲဖြစ်နိုင်မဲ့နီလန်းတွေနဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေထောက်ခံနိုင်အောင်လဲလုပ်တင်ပါတယ်
။အခုကိုယ်စားလှယ်ရွေးချယ်တဲ့ကိစ္စဆိုင်ငံ့ကိုပြန်သွားရမယ်ဆိုရင် Credentials Committee မှာရောအထွေထွေညီလာခံမှာကောဒီကိစ္စကိုအများသဘောအရ consensus နဲ့ဆုံးဖြတ်တယ်လို့ဆိုထားပါတယ်။အဲ့တော့ဟာဒီအထူးသဖြင့်တရုတ်နိုင်ငံတို့ရုရှားတို့ဒီဘင်လျင်စစ်ကောင်စီဘက်ကမရည်တည်တော်ဘူးဆိုတာကိုပြသလိုက်တယ်လို့မှတ်ယူရမှာခင်ဗျာ
I think that China and Russia both try to act in a way that's to their advantage and sometimes
တရုတ်နဲ့ရုရှားနှစ်နိုင်ငံလုံးဟာသူတို့အကျိုးဖြစ်ထွန်းမဲ့နီလန်းကိုကြိုးစားရွေးချယ်နေကြတယ်လို့ထင်ပါတယ်ဆိုလိုတဲ့သဘောကတခါတလေစစ်ကောင်စီနဲ့လက်တွဲပြီးတခါတလေမှာစစ်ကောင်စီကိုဘေးဖယ်ပြီးနိုင်ငံတကာသဘောထား international opinion အတိုင်းမျှော်ပြလိုက်တယ်လို့ထင်ပါတယ်။ဒါကြောင့်အခုလောက်ရက်ကိုကြည့်ပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုမရှိတော့ဘူးလို့မပြောနိုင်ပါဘူးထင်ပါတယ်။ဒီလိုယူဆရင်မပားနှက်ရကြပါလိမ့်မယ်။အမှန်ပြောရရင်တရုတ်အစိုးရဟာနာမည်ကောင်းရဖို့ကြိုးပမ်းနေတာပါ။အထူးသဖြင့်သူတို့အိုလံပစ်ကျင်းပဖို့နီးစပ်လာချိန်မှာဖြစ်ပါတယ်။ဒါကြောင့်လဲအခုကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဆိုင်းငံ့ဖို့သဘောတူကြတာဖြစ်မှာပါ။နောက်တစ်ချက်ကလည်းတရုတ်ဟာမြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်ရတာကိုမကြိုက်ပါဘူး။အဲ့ဒီဗိုလ်ချုပ်တွေကိစ္စရက်တော်တော်များများမှာခံမှန်းလို့မရနိုင်တဲ့သူတွေပါ။သူတို့ဟာစီးပွားရေးကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းလဲကင်းမဲ့ကြပါတယ်။ဒါကြောင့်တရုတ်ရဲ့ BRI ခေါ်ခပလန်းစီမံကိန်းအောင်မြင်ဖို့ဆိုတာစစ်ကောင်စီရှိနေသည်မြန်မာပြည်သူတွေကစန့်ကျင်နေသည်မဖြစ်နိုင်ပါဘူးမြန်မာပြည်သူတွေကဒီ BRI စီမံကိန်းဟာစစ်တပ်ကိုထောက်ခံဖို့အတွက်တရုတ်ကလုပ်နေတယ်လို့ယူဆနေကြတာဖြစ်ပါတယ
်ဟုတ်ကဲ့တိုက်တိုက်ဆက်ဆိုင်ပဲကျွန်တော်တို့မနစ်တနေ့ကသတင်းတုံးကရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူတို့နယူးဒယ်လီမှာတွေ့ဆုံပြီးတော့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအဖြေဖို့သဘောတူလိုက်ကြပါတယ်။ဆိုတော့ဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်တဲ့အကြောင်းမျိုးပြောင်းဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆိုတော့အခုသရုပ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လှုပ်ဆောင်လိုက်ကြတာဟာမြန်မာပြည်အတွက်ဘယ်လိုရိုက်ခတ်မှုရှိနေလဲထင်ပါသလဲ
။ Well again I think that India and Russia have many different national interests. One of those interests is to sell weapons.
ဒီမှာလဲအိန္ဒိယနဲ့ရုရှားတို့ဟာမတူညီတဲ့အမျိုးသားအကျိုးစီးပွားတွေအများကြီးရှိပါတယ်။အဲ့ဒီတဲကတခုကတော့လက်နက်ရောင်းချရေးဖြစ်ပါတယ်။ဝင်ငွေကောင်းတဲ့လုပ်ငန်းပါ။နောက်ပြီးမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးခြင်းကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တခြားတစ်ဖက်မှာလဲရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆိုင်းငံ့ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတဖက်ထဲမှာပုံအော်ပြီးမလောင်းကျင်ဘူးဆိုတာပါပဲအိန္ဒိယရဲ့သဘောထားလဲအလားတူပဲဖြစ်ပါတယ် အခုအခါအိန္ဒိယအရှေ့မြောက်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်။ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ
်။ရုတ်ခါမှာမြန်မာနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အာဆီယံကိုကြည့်မယ်ဆိုရင်အာဆီယံဥက္ကဋ္ဌဟာဘရူနိုင်ကနေပြီးတော့ကမ္ဘောဒီးယားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ်။အဲ့တော့ကမ္ဘောဒီးယားကမြန်မာနိုင်ငံစစ်ကောင်စီနဲ့ရင်းနှီးဆက်ဆံနေပါတယ်။မြန်မာနိုင်ငံစစ်ကောင်စီကိုလည်းပဲသူတို့အာဆီယံအစည်းအဝေးကိုဖိတ်ဖို့သူကလောဆော်နေပါတယ်။ဆိုတော့ဒီလိုလောက်လာတာဟာကမ္ဘောဒီးယားရဲ့နောက်ွယ်မှာတရုတ်ကများတွန်းအားပေးနေလေသလားဆိုတော့လေစဉ်းစားစရာဖြစ်မယ်ထင်ပါတယ်။ဘယ်လိုသဘောပါလဲ
I don't know the answer to that question, but what I can say is that
ဒီမေးခွန်းအတွက်အဖြေကိုကျွန်မမသိပါဘူး။ဒါပေမဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေကြားသဘောထားကွဲနေတာပါ။ပြည်တွင်းရေးဝင်မဆွဲဆိုသူတွေနဲ့စစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေကိုလက်မခံသင့်ဘူးဆိုသူတွေကွဲနေကြတာပါဒါဟာလာမယ့်နှစ်အတွင်းအာဆီယံအတွက်ပြဿနာတစ်ရပ်အဖြစ်ဆက်ရှိနေလိမ့်မယ်လို့ပြောချင်ပါတယ
်အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်တလောကဘီလ်ရစ်ချ်ဆင်မြန်မာနိုင်ငံကိုသွားတယ်သူကတော့ပုဂ္ဂိုလ်ရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာတချို့ဟာဒီဟာကိုစံသယရှိကြတယ်ပြည်ရှင်ဆင်ဟာသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထွက်မလာဘူးဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအသီးမှတ်ပြုရေးနီလန်းရှာလီသလားလို့တချို့ကသံသယရှိရပါတယ်ဒီကိစ္စကိုခရစ်စတီနာဘာပြောချင်ပါလဲ
Well I'm sure that Bill Richardson had many motives for his visit but in the past he has been able to intervene in a way that he felt was positive and so I think thatYou know, he wanted to try again, and without talking to the regime and finding out what they're thinking, it can be hard to know.
Bill Richardson ha di ki sin la bi de chao yin a mya ji shi ma ba. A yin dong ga tu ha a pyu tabo saung ne lu yu sa de win yao swat phat mu ti chu lou khe bu da shi ba de. Da myo that pi chu sa ji jin ne tabo lu chin ma tin ma de. Di a twet sit kaung si ne.စကားမပြောကြည့်ပဲစစ်ကောင်စီရဲ့သဘောထားကိုမသိပဲဒါလုပ်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်အမေရိကန်အစိုးရချက်မှတ်ထားတဲ့ဥပဒေတွေကိုရှောင်လွှဲပြီးပုံကိုရေးအရာနီလန်းရှာကြည့်တာလို့ပဲထင်ပါတယ
်ဟုတ်ကဲ့ဒီကုလသမဂ္ဂကိုယ်စားလှယ်ရွေးချယ်ရေးဆိုင်ငံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းချုပ်မေးခြင်းနဲ့မေးခွန်းကတော့ဒီလိုကိုယ်စားလှယ်ရွေးချယ်မှုဆိုင်ငံချင်းခံရတဲ့နိုင်ငံဟာမြန်မာနိုင်ငံစစ်ကောင်စီနဲ့တာလီဘန်အာဖဂန်နစ္စတန်ကတာလီဘန်တို့ကိုတကယ်နဲ့သူတို့ပြောထားတာတွေ့ရပါတယ်။ဆိုတော့ဒါဟာမြန်မာစစ်ကောင်စီနဲ့တာလီဘန်ကိုတဒန်းတစားတဲ့သတ်မှတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
။ Well certainly they see the military regime as an illegitimate government just as they see the Taliban as an illegitimate government. And in addition the Taliban you know has used brutal methods to exert control over its population.
တိကြတာကတော့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်လက်မခံကြသလိုမြန်မာစစ်ကောင်စီကိုလည်းတရားဝင်အဖြစ်လက်မခံကြဘူးဆိုတာပဲဖြစ်ပါတယ်။နောက်တစ်ချက်ကတာလီဘန်တွေဟာအာဏာပြန်လည်ရရှိရေးကြိုးပမ်းခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်တဲ့နှီးလန်းတွေကိုတုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းလွန်ခဲ့တဲ့ဆယ်လတာအတွင်းလူတွေထောင်နဲ့ချီတေဆုံးရလောက်အောင်ရက်စက်ကြမ်းကြုတ်ခဲ့ပါတယ်။ဓာမျိုးတွေဟာကမ္ဘာဘယ်နေရာမှာမှတရားဝင်အစိုးရအဖြစ်ရှိမနေသင့်ပါဘူ
းဦးကျော်စန်သားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံဆူဇူကီဖလာဘောလုံးပြိုင်ပွဲဘက်ကအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါဗျ။
2020အာဆီယံဆူဇူကီဖလာဘောလုံးပွဲကိုတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့ကစတင်လိုက်ပါဗျ။ပြီးခဲ့တဲ့နှစ်ကကိုဗစ် -19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲရွှေ့ဆိုင်းခဲ့ပြီးအခုနှစ်မှကျင်းပတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာတော့အုပ်စုအိမ်မှာAsian Singapore Thai Philippines မြန်မာနဲ့ Timor Leste တို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိ Champion Vietnam Malaysia Indonesia Cambodia နဲ့ Laos တို့ပါဝင်ကြတာဖြစ်ပါတယ်ဖွံ့ဖွဲကိုတော့ဒီဇင်ဘာ5ရက်နေ့ကစင်ကာပူနိုင်ငံအမျိုးသားအကစားကွင်းကြီးမှာကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဘောဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌ Gianni Infantino ကိုယ်တိုင်လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်ဖွံ့ဖွဲ့ဆင်ဖြစ်တဲ့ထိုင်းနဲ့ဒီမော်လက်စီအသင်းတို့ကစားခဲ့ကြပြီးတော့ထိုင်းကဒုတိယပိုင်းမိနစ်50နဲ့မိနစ်80တွေမှာကျွမ်းတဲ့ဂိုးတွေနဲ့ငိုကိုမရှိနဲ့နိုင်သွားပါတယ် Dudia Bosin Pin ancient single net in Martino Gazajarama. Ancient single thing up Mimago, Tongo Go Machine, Naya Dobari. Single water of Tamago, Tonga Lemon in Madanga Moga to say Maru Dinga, Count I Twin Cabido, Dudia Kuro, Tonga Gomin Ma single Dyson move Fendiga, Mimano Dango, Job Chabido, Penalty area Nyaba Changani, name Walk and Twin Toraba. Single order Tadia Google up from my Pigani, Pojang Lisa Gamma, Peter Mogani, the same, Goshiating Bida Go, Count I Twin Dogalo, from my Pimabe. Don't go be an Usambi and Naya Doggy up here. Department in my Martin, Madaya Pitanane, Ladama Sayola, Kobe Yoga, Sissimu, Pian Lopo, Luni Raja, Kakatula, Shigel, Elu, Tiaware. Martin would Naya like Dana, Pata Biro, Singbone, Nibia, Tatsuma, Yoshida Garo.
I'm proud of them, their performance, but we can be better, we have to improve.
General Gazada Marie, Gazabone, Pata B, Kunyuare.
This
win was not a win because of the class or the quality of Singapore. It was basically our mistakes that we were not up to the match for this moment in time, which obviously we couldn't because, for the reasons that I mentioned, and for the problems we were facing prior to the match.
ဒီပွဲကိုတော့ပြိဿတ်1000ကျော်လောက်ကြီးစုအားပေးခဲ့တယ်လို့သိရပါတယ်။ဥမာအားဖြင့်တော့ဒီပွဲမှာပြိဿတ်9000ကျော်ဆန်းတာဖြစ်ပေမဲ့ကိုဗစ် မြန်မာဖုတ်ဘောတော့ပလေးယာစင်ကာပူကလည်းအရင်ကမြန်မာသင်းကစားတဲ့ပွဲတွေကိုလက်မှတ်ကုန်တဲ့အထိအစွမ်းကုန်အားပေးခဲ့ကြပြီမယ်လေဒီပွဲကိုတော့လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်အာဏာသိမ်းစစ်ကောင်စီလက်အောက်မြန်မာသင်းဝင်ရောက်ရှင်ပြိုင်တဲ့ဘောလုံးပွဲတွေကိုကန့်ကွက်ပြီးတော့အားပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကစကားတဲ့ပွဲဒီမှာတော့မလေးရှားကကမ္ဘောဒီးယားကိုတုံးဝိုးဝိုးနဲ့နိုင်ပြီးလက်ရှိချန်ပီယံဗီယက်နမ်ကလည်းလာအိုကိုနှစ်ခုကုန်းရှိနေနိုင်သွားပါတယ်။ဒါကြောင့်အုပ်စုဒီမှာတော့မလေးရှားနဲ့ဗီယက်နမ်ကသုံးမှတ်စီရတာပြီးတော့ကျန်တဲ့အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုတင်းတွေကတော့တမမမရသေးပါဘူး။နောက်ပြန်မှာတော့ဒီအုပ်စုဘီကမလေးရှားနဲ့လာအိုကမ္ဘောဖြစ်ပြီးတော့အ
ြစ်နေတဲ့ကစားအမှဖြစ်ပြီး၁၈ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ဖိလစ်ပိုင်နဲ့ကစားအမှဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေဘက်မှာတော့ဝက်ဆမ်မသင်းကအမပေးစရာထိတ်ကချယ်လ်စီကိုနောက်ကနေလိုက်ကစားပြီးတော့ပွဲပြီးကနေသွင်းတဲ့ဂိုးနဲ့
3-2နဲ့နိုင်သွားခဲ့ပါတယ်။ဒါပြင်မန်စီးတီကလည်းဝတ်ဖို့ကို3-2နဲ့နိုင်သွားသလိုလီဗာပူးကလည်းဝတ်ဖို့ကို2-1နဲ့နိုင်သွားပါတယ်။နင်းကွနေနဲ့တက်လာနေကကစားတဲ့ချန်နဲ့ပွဲမှာတော့စပွတ်ကနော်ရစ်ကို3-2ကိုရှိနဲ့နိုင်သွားပါတယ်။
Overall, I'm more than happy. I was positively surprised by the physical state and the intensity.
ကျွန်တော်အရန်ပြောပါတယ်။ကျွန်တော်အနေနဲ့အသင်းရဲ့အကြံခံမှုအယုံဆိုင်မှုအပြင်းထန်ကစားသွားပုံအနေနဲ့ပတ်သက်ပြီးအံ့အားသင့်မိပါတယ်။ပထမနိုင်ရွယ်မှာကစားတာတကယ်ကိုအံ့အားသင့်စရာကောင်းပါတယ်။ ကစားအားနဲ့ကစားတဲ့အမြန်နှုန်းကလည်းအယမ်းမြင့်ပြီးအမြဲတမ်းလဲတိုက်စစ်ဆင်နိုင်ပါတယ်။တစ်ခုပဲလို့သွားတာကဂိုးတွေမသွင်းနိုင်လိုက်တာပါ။နှစ်ခုသုံးခုလောက်တော့ရသင့်ပါတယ်။ဒါပေမဲ့တေချာတာကတော့ကျွန်တော်တို့တစ်ချိန်လုံးတော့ဒါမျိုးမကစားနိုင်ဘူးလေ။ဒါပေမဲ့အဲ့ဒီနောက်ပိုင်းကျွန်တော်တို့ပွဲကိုထိန်းနိုင်လိုက်ပြီးဒုတိယပိုင်းပြန်စတဲ့အချိန်မှလည်းကောင်းကောင်းကစားနိုင်ပြီးနောက်
နဲ့ ဇာတ်ထုတ်ကိုတက်သွားပြီးတော့အိနော်လီဝူက 34 မှ်၊ချယ်စီက 33 မှ်၊ဝက်ဆမ်က 28 မှ်နဲ့ ဇာတ်ထုတ်မှာအစင်လိုက်ရှိနေပြီး စပော့စ်က တပွဲတော့ 25 မှ်, မယူက 24 မှ်နဲ့ အဆင့် 5 နဲ့ အဆင့် 6 နေရာတွေမှာရှိနေပါတယ်ခင်ဗျာ
COVID-19 ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းအနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့ဗိုလ်တော်ဘုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတင်မောင်တန်းကတလဲပြောပြပေးပါရှင်
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကိုထောက်တန်း၄နှစ်မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်ကိုထောက်တန်း၂နှစ်အတီးတီစစ်ကောင်စီရဲ့အထူးတရားရုံးကအမိန့်ချမှတ်လိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်၅၅အမှုကိုထောက်တန်း၂နှစ်စောမြင့်မောင်အတွက်ချမှတ်ခဲ့ပြီးတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်၂၅နဲ့ထောက်တန်း၂နှစ်ပုံမှန်၃၀ကာကြ
Facebook company namebjang media company ne nyama sitap pai siwa yi long a long ye Facebook atong pyu mu ko pei pei ye yu tha da twet myet lai ba de nyama nai nga ma lu thong mya de lu mu ko ye company a ni ne sya na tain khe de February la dong ga sitap pai long gan chaw nya rwe ko ta myet tha khe ya ga ni aku lo tu lo ye Facebook sa myet na rwe ko ba di ni sa bi phya sha twa me lo chin ja lai ba de Ukraine ko chu chaw da ne American ga thong myan me che lan rwe ko tamra Biden ga Russia tamra Putin ko ချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတ်တိုက်တွေ့နေတဲ့အခြေအနေဖြစ်ရုရှားကအတိအမှပြလိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့တမလာဦးတို့ရဲ့ဗီဒီယိုအစည်းအဝေးမှာအမေရိကန်တမလာဘိုင်ဒန်ကယူကရိန်းကိုမကျူးကျော်ဖို့သတိပေးလိုက်ပြီးကျူးကျော်ခဲ့ရင်ရုရှားကိုစစ်ရေးရပိတ်ဆို့အရေးယူမယ်လို့ပြောကြခဲ့ပါတယ်။ဒါပြင်ယူကရိန်းကိုစစ်ပစ္စ
ြုပ်ဖြစ်တင်ပြလိုက်ပါတယ်ဒါဟာဥရောပသမဂ္ဂရဲ့လူကြီးအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကယ်16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်အပြောင်းအလဲကာလအတွက်ကိုစဖွင့်လိုက်တာပါကုလသမဂ္ဂအတွင်းမှုချုပ်အတိုနီဂူတရက်စာကိုဗစ် -19 ရောဂါကူးစက်နေတဲ့ကုလသမဂ္ဂအရာရှိတူးနဲ့တွေ့ဆုံခဲ့မိတာကြောင့်လာမယ့်ရက်နဲ့ငယ်ပြင်ပနဲ့အဆက်တွေပြတ်တော့ပြီးတီးကြခွဲ့နေမှာဖြစ်တယ်လို့တန်တမန်ဒရင်ရက်ခွက်ကပြောဆိုလိုက်ပါတယ
်ဒီဇင်မာလာရှိရဲ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ P
PJ Elias နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံကနေအခုထုတ်လွှင့်ခဲ့တဲ့အသံလွှင့်အစီအစဉ်လေးကိုအစီအစဉ် PPJ ည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program